ပဲခူးတိုင်းအတွင်းကကရင်အမျိုးသားအစည်းအရုံး KNU တပ်မဟာတုံလှုပ်ရှားရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNU တပ်ဖွဲ့တွေအကြမ်းမှာတိုက်ပွဲတွေပြင်းထန်နေပါတယ်။မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်တွေကကျေးရွာပေါင်း60လောက်ကကျေးရွာသား5000ကျော်လောက်လည်းထွက်ပြေးနေရပါတယ်။ KNU ထိန်းချုပ်ရာတပ်မဟာတုံနယ်မြေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစားအသောက်နဲ့နေထိုင်ရာစေဝါအကူအညီတွေလိုအပ်နေတယ်လို့ကရင်လူခွင့်ရေးအဖွဲ့KHRG ကပြောပါတယ်ဒီသတင်းကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ
်ကရင်မျိုးသားအစည်းအရုံးတက်မှာ3ထိန်းချုပ်ရာနယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံကျေးရွာတွေကကျေးရွာသား5000ကျော်ဟာထွက်ပြေးနေရပါတယ်အခုချိန်ထိလည်းထွက်ပြေးနေရတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်နေထိုင်စားတောက်ရေးအရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်ကျွန်တော်တို့ကစစ်ကြီးရတော့ပေါ့နော်ဒီဂျူ25ရက်နေ့ကတည်းကနေပြီးတော့မှဟိုစစ်ကြီးရတော့ပေါ့နော်တိုက်ပွဲတွေရှိတဲ့အပေါ်မှာဒီ KNU ရဲ့ဒီညချက်အရာကကြတော့ဟိုပေါ့ငါးဆောင်တော့ရှိနေပြီဒါပေမဲ့တက်ပြေးနေရတယ်ဆိုတာဒီလိုရှိရင်လည်းဒီရန်ကုန်ဒေသမှာလည်းရှိနေတာပေါ့ဒီဘက်ကကြတော့ဒီအေဒီပါတွေလည်းဖြစ်တယ်လို့မျိုးဒီတောင်းမိပါတယ်လည်းစစ်ကြေးရှိမှုတွေလည်းဖြစ်တာပေါ့ဒီလိုရှိရင်တော့ဒီဒီကစားတော့ပြင်းနေရတော့တက်ပြေးသိဆောင်နေရတယ်တမဆောက်မှလည်းပြေးနေရတယ်တမတိမှလည်းပြေးနေရတယ်သူတို့ကဆိုလို့ရှိရင်တော့ဒီစာနာရိတ်ချာနဲ့အဓိကစီဝါဒီပေါ့နော်ဟိုကနေပါမှုအိုးမင်းဆုံးပြင်းရတာပေါ့အဲ့ဒါအဲ့ဒါကြောင့်လို့ဒီဒီလိုကရေပေါ်ဆင်းထားပါမှုတွေလို့အဲ့လိုပေါ့အထူးသဖြင့်ဒီသာနာ့ရေးကံရစီဝါရနော်ဒီလိုရှိမှဒီမြန်မာခိုင်ရှင်နဲ့ဒီဟိုပါပေါ့နော်ဟိုစားတဲ့ဒါအရေးကြီးလို့အဲ့လိုထားပေါ့ဆိုစစ်စမှုကတော့ဒီအထူးသဖြင့်ပေါ့နော်ကျွန်တော်တို့တက်မှဆောင်းမတော့တာတက်မှပြည့်ရတက်မှချောင်းရည်မှလည်းပဲဒီဆိုစစ်စမှုကတော့အခုဒီဒုနာနတ်ဆောင်ပါနနေပြီးတော့ဒီရေးချီချေဖြစ်ပေါ့လား
KNU ထိန်းချုပ်ရာတက်မှာတုံးနေမြေတဲကစစ်ကောင်စီစခန်းတစ်ခုကိုဇူလိုင်လ2ရက်နေ့က KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်ကောင်စီဘက်ကလည်းအင်အားအလုံးရင်းနဲ့ဝင်ရောက်လာနေတယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းရှိနေတာပါ။ဒီအတွက်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်တဲကကျေးရွာပေါင်း60လောက်ကဒေသခံ5000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။တက်မှာ6နယ်မြေဖြစ်တဲ့မြောက်ရီခရိုင်တဲကဝလီဒေသဘက်မှာလည်းစစ်ကောင်စီဘက်ကဥက္ကဋ္ဌစခန်းမကြရေးအတွက်ဆင်ရအလုံးရင်းနဲ့တိုးပြီးတော့တက်လာနေတဲ့အတွက်လဲဇူလိုင်လ9ရက်နေ့ကနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်ဘေးရှောင်ဒုက္ခသည်ဥယေပုံများလာပြီးမြန်မာပြည်ရင်းကဒုက္ခသည်တွေစီကိုအစားအစာအကူအညီတွေရောက်ဖို့ကအခက်အခဲတွေရှိနေတယ်လို့လဲကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်နေရာဒီသားမှာအဖြစ်ပြန်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အပေါ်မှာအခက်အခဲကြတော့အကူအညီပေးတဲ့လူတွေအနေနဲ့ဒီစိတ်ကိုပောင်းရင်းမှာမလုံခြုံမှုကြမလို့ပေါ့နော်အဲ့လိုမျိုးခြေနေကြခက်ခဲရှိတာပေါ့အချိန်နဲ့တည်းကပို့လို့မရဘူးပေါ့အမဒီနေစားမှာဆိုလို့ရှိရင်လည်းတကယ်ကြည့်ဟိုလောကဒီဟိုပေါ့နော်ခိုင်တဲ့အင်းကြီးတဲ့ညီငါဒီသားလောက်မှာပဲဟိုအခုညီကတော့ရောက်တာပေါ့နော်နေမှုနေစားနဲ့ဝေတဲ့ညီငါဒီသားဆိုလို့ရှိရင်တော့အခုညီကရောက်ရှိဖို့မလွယ်ဘူ
းအခုဆိုရင်ကရင်ပြည်နယ်တဲက KNU ထိန်းချုပ်ရာတပ်မ9ခုတဲကတက်မဟာ1တက်မဟာ3တက်မဟာ5တက်မဟာ6စတဲ့နယ်မြေတွေမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကတိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်ပြည်နယ်တစ်ခုလုံးမှာတော့စစ်ဘေးရှောင်ဒုက္ခသည်တွေ3,900ကျော်ရှိနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင်